ဆိုပါရွေးကောက်ပွဲရလဒ်တွေအရတိုင်းနယ်ပြည်နယ်တဝမ်းလုံးမှာ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ကအများစုနေရာတွေမှာအနိုင်ရနေတယ်လို့ NLD ထိပ်ပိုင်းကောင်ဆောင်တူကပြောကြားလိုက်ပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကြိုတင်မဲ့ပြဿနာအပါအဝင်မဲပေးခွင့်ဆုံးရှုံးမှုတွေနဲ့တခြားရွေးကောက်ပွဲမတမာမှုတွေရှိခဲ့တယ်လို့လည်းဒီ NLD နဲ့အတူပဲဒီရွေးကောက်ပွဲလေ့လာသူတွေကလည်းထောက်ပြပြောဆိုထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဲအင်ဂျင်နီယာကအပြည့်ဆုံးပြောပြပေးပါမယ်ရှင်။
မဲယုံတွေကမဲရည်အတွက်ရလက်တွေနဲ့ပတ်သက်လို့လုံထုံးလုံနီးတွေကိုအနီးကပ်မှာပြောင်းလဲခဲ့တဲ့အတွက်အခက်အခဲတွေစိုးရိမ်မှုတွေရှိခဲ့ပေမဲ့ NLD အနေနဲ့နိုင်ငံတော်ဝန်လုံးကနေရာအများစုမှာအစောပိုင်းကထွက်လာတဲ့ရွေးကောက်ပွဲရလက်တွေအရအနိုင်ရနေတယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထင်က VOE ကိုပြောပါတယ
်။ AOR တိုင်းအင်တာကြီးမကွေးတိုင်းစကိုင်းတိုင်းအဲ့ဒီနေရာတွေကညာနှုံးပြည်ကြီးပါလောက်နိုင်တယ်မလေးတိုင်းမှာတော့၃၀၀လောက်ရှုံးတယ်။ဒီပြည်တော်မှာတော့တိတိငမ်းမြနဲ့မှာတပြည့်နဲ့ရှုံးပြီးလေးပြည့်နဲ့ကျွန်တော်နိုင်တယ်။နောက်တစ်ခါကပဲခိုးတိုင်းမှာတော့နည်းနည်းရပဲရှုံးနေကျွန်တော်လည်းကျွန်တော်ပြည့်နဲ့အပေါ်နိုင်တယ်ဆိုတော့ဒီတိုင်းကြီးခွန်တိုင်းမှာကျွန်တော်၉၀၀ရာခိုင်နှုန်းလောက်နိုင်တယ်ဆိုတော့ကျွန်တော်ထွက်လို့ရတယ်။ပြည်နယ်တွေမှာကျတော့မွန်ပြည်နယ်ကလည်း၉၀၀ရာခိုင်နှုန်းလောက်နိုင်တယ်။ကင်းပြည်နယ်ကတော့စဉ်းရပြည့်စုံမရတော့လေအခုသိရတာဆို၉၀၀ရာခိုင်နှုန်းလောက်နိုင်တယ်။ကြားပြည်နယ်ကလည်းခုနကတည်းကလေမျိုးနဲ့အစင်းကတူပြီးကျွန်တော်နိုင်တယ်။ဒါနဲ့တုံးမျိုးနဲ့ကတော့တချို့နိုင်ပြီးတချို့ရှုံးဖို့လာလာတော့ရှိတယ်။အဲကချင်မှာတော့65ရာနှုန်းနိုင်တယ်တည်းရပြီ။ရှမ်းကတော့နေရာသေးဘူး။ရခိုင်မှာတော့ကျွန်တော်25ရာနှုန်းတော့ပဲရတယ်။ရခိုင်ပါတီနိုင်နေပေါ့။အဲတော့တိုးပြဲကခုကြီးပေါက်မယ်ဆိုလို့ရှိရင်ကျွန်တော်80ရာနှုန်းကျော်နိုင်တယ်လို့ကျွန်တော်ခန့်မှန်းလို့ရတယ်ပါခင်ဗျာ
။တနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာမဲစင်းအမားရင်းနေမဲယုံတွေမှာပြဿနာတွေကြုံခဲ့ရပြီမဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြောပါလောက်အောင်မများခဲ့ဘူးလို့တနင်္လာနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတီထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောပါရယ်မဲယုံတထောင်မှာဖြစ်စဉ်တစ်ကြိမ်ပဲရှိတယ်ဆိုတဲ့သဘောတွေ့ရပြီးရွေးကောက်ပွဲဟာအောင်မြင်မှုရှိခဲ့တယ်လို့သူကပြောပါရယ်ဒါပေမဲ့လည်းမဖြစ်တဲ့ရွေးကောက်ပွဲမတမာမှုတွေရှိခဲ့တယ်လို့ဦးဝင်းထင်ကဆိုပါရယ
်ရွေးကောက်ပွဲဟာအောင်မြင်နေပြီးသွားတာတော့မှန်လေဒါနဲ့ဒီကချောရုံမျိုးဖြစ်ခြင်းလို့ရှိရင်အထင်ကဖြစ်တဲ့အားလေးကမဖြစ်တဲ့မဖြစ်တဲ့အထင်ကလေးတချို့အားလေးကတကယ်တကယ်ဖန်ရတဲ့အထင်ကလေးတွေရှိတယ်။ဥပမာဆိုတော့လာရှုမဖြစ်တဲ့ကိစ္စကျွန်တော်တို့ဖွဲ့ချုပ်ကဥထွေးရှင်နဲ့ဒီရသမကဥဆက်မောက်ခံကိစ္စမှာပူရှံမဲတွေရောက်လာတယ်။အဲဒီပူရှံမဲတွေကသတ်မှတ်ထားတဲ့အချိန်ပုံဖြစ်နေရောက်လာတာ။သတ်မှတ်ထားတဲ့အချိန်ဆိုတာကဒီလိုဒီဒီရင်ပူရှံမဲဆိုရင်မနေ့က6နိုင်လေးမင်းဖွင့်ရတဲ့ရောက်မယ်ပြပရောက်ရတဲ့ဟာဆိုလို့ရှိရင်ညနေရုံပိတ်ထားနဲ့ရောက်ရမယ်အဲ့လိုမဟုတ်ဘူးအဲ့တော့ကျွန်တော်တို့ကကန့်ကွက်တယ်ဒီစားစီကနေမြေရောင်ကန့်ကွက်တယ်ကန့်ကွက်တဲ့အခါမှာအဲ့ကော်မရှင်ကကန့်ကွက်တော့လက်မခံပေးဆက်ရည်တယ
်မဲယုံတွေမှာမဲစင်းရဲ့အရေးအတွက်ရှုပ်ထွေးမှုတွေဖြစ်ခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကိုအများပြည်သူကတန်တရားရှိနေစေဖြစ်တယ်လို့မြမအရေးတုံသက်သူဦးစိန်ကျော်လိုင်းက VOE ကိုပြောပါတယ်
ဒီကဘွေးကော်မရှင်ကိုလည်းလူတွေကတိတ်မယုံကြည်ဘူးဖြစ်နေတယ်။ဘာကြောင့်လဲဆိုတော့ငကူနဲ့ကဥတီကြီးက30ရာနှုန်းပဲမဲစင်းမှန်ကမဲလို့ဟာလားအမတ်ခံထားတာရှိတဲ့တွေ့အခုလည်းပဲ၄နာရီနောက်ပိုင်းဟာတချို့ဆိုရင်ညဘက်ကျမှရောက်လာတဲ့ဒီကျွန်တော်တို့ဟာလားကြိုတင်မဲစင်းတွေရှိတယ်။ဘယ်ရောက်လာမှလည်းမသိဘူး။ဘယ်ကအရေးအတွက်တွေမှလည်းမသိဘူး။အဲ့လိုမျိုးတွေဖြစ်တဲ့အခါမှာခုတစ်ခါအငင်းပွားနေတော့မှရှိပါတယ်။ဒီစားရီပေါ်မှာဒီယူကဘွေးကော်မရှင်ကမှန်မှန်ကန်ကန်ဖြည့်ရှင်းမမလားဆိုတော့လေဘယ်မှအတိအကျမသိဘူး။ဒါကြောင့်မလို့လည်းလူတွေကစိုးရိမ်မှုတွေပိုပြီးတော့ပြန့်နှံ့နေတာဖြစ်တယ်။
တီထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲရလဒ်တွေကိုနေ့စဉ်ထုတ်ပြန်သွားမှာဖြစ်ပြီးတနိုင်ငံလုံးရဲ့ရလဒ်အားလုံးကိုနှစ်ပတ်အတွင်းကြေညာမှာဖြစ်ပါတယ်။လက်ရှိတိုင်းဒေသဒေတာနေဆွေနေဖျားတွေမှာရှိတဲ့မဲယုံတွေရဲ့ရလဒ်တွေကိုစောင့်နေရဆဲဖြစ်တယ်လို့လည်းတီထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီကပြောထားပါတယ်ရှင်။